ဥရောပသမ္မဂရဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့နှီးဖြူဟာသစ်ရေးဆွဲရမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အတန်းများများပါဝင်လာနိုင်ရေးအရက်ဖက်အဖွဲ့တွေရဲ့အကြံပြုတင်ပြကြတဲ့ဆွေးနွေးပွဲတစ်ခုကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါအရက်ဖက်လူမှုအဖွဲ့တွေအပါအဝင်မိဖက်ဆောင်ရွက်မှုတွေတိုးတက်ကောင်းမွန်စေရေးဒီဆွေးနွေးပွဲအတွင်းတင်ပြချက်တွေကို EU ကိုယ်စားလှယ်တွေကြားနာခဲ့ကြပါတယ်ဒီအကြောင်းအခမ်းအနားမှာကိုယ်တိုင်သွားရောက်တင်ယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပေးပါမယ်ရှင်
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရက်ဖက်လူမှုအဖွဲ့အစည်းများနဲ့မိဖက်ဆောင်ရွက်မှုတိုးတက်ကောင်းမွန်စေရေးဥရောပသမ္မဂနှီးဖြူဟာလို့အမည်ပေးထားတဲ့ဒီအလုပ်ယုံဆွေးနွေးပွဲကို EU ဥရောပသမ္မဂဌာနကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေမြန်မာနိုင်ငံအနှံ့အပြားမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်နေကြတဲ့ CSO အရက်ဖက်လူမှုအဖွဲ့အစည်းတီးတီးကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါဒီကနေ့ခန်းနာကျင်းပခြင်းရဲ့အဓိကရည်ရွယ်ချက်ဟာ EU ကအကူအညီတွေပေးနေတဲ့နေရာမှာဘလို့တိုးတက်ကောင်းမွန်လှုပ်ဆောင်ပေးနိုင်မလဲဆိုတာကိုမြန်မာနိုင်ငံအတွင်းကမတူညီတဲ့အလွှာအသီးသီးကကိုစားပြုကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေအတန်တွေကိုနားထောင်မှုဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံက Programming Manager အနုဖန်နက်ကရှင်းပြပါဗျ။ရက်ဖက်ကအဖွဲ့အစည်းတွေလိုအပ်ချက်တွေကိုသိမှသာထိရောက်ကောင်းမွန်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ကြောင်းအနုဖန်နက်ကပြောပါဗျ
။ This we can only do if we know
သူပြောထားတာကတော့ရက်ဖက်အဖွဲ့အစည်းတွေလိုအပ်ချက်တွေစိန်ခေါ်မှုတွေအကြံဉာဏ်တွေကိုသာသိရှိနိုင်မှသာ EU ဘက်ကလည်းထိရောက်တဲ့အကူအညီတွေကိုပေးနိုင်မှာဖြစ်ပါတယ်။တခြားနိုင်ငံအများပြားမှလိုပဲမြန်မာနိုင်ငံကရက်ဖက်အဖွဲ့အစည်းတွေအခမ်းကဏ္ဍဟာအင်မတန်အရေးပါပါတယ်။သူတို့ဟာလူမှုကိုစားပြောပြနိုင်တဲ့သူတွေဖြစ်ပါတယ်။အများပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကို EU လိုနိုင်ငံတကာအဖွဲ့အစည်းတွေကိုသူတို့ကပြောပြနိုင်ပါတယ်။ဒါကြောင့်လဲဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးလူမှုကြမ်းမှရင်ဆိုင်နေရတဲ့အခက်အခဲတွေကိုတိုက်ရိုက်နားထောင်နေတာဖြစ်ပါတယ်လို့သူကပြောသွားတာပါ။ငွေဝါဒဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာရက်ဖက်အဖွဲ့အစည်းတွေအတန်းတွေများများပါဝင်လာနိုင်ရေးအတွက်အခုလိုအလို့ယုံဆွေးနွေးပွဲကျင်းပတာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံ project အရာရှိ Augustin Thisan ကထပ်လောင်းပြောဆိုပါတယ်
။အဓိကကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအသံများများပါဝင်လာနိုင်ဖို့အတွက်သူတို့ရဲ့ပေးတဲ့အကြံဉာဏ်တွေသူတို့ထက်သွင်းခြင်းနဲ့အချက်အလက်တွေကိုပုံကူပြီးတော့တိတိယောက်ယောက်နဲ့ဒီနည်းဟာရေးဆွဲတဲ့အခါမှာပါဝင်လာနိုင်ဖို့အတွက်အဲကျွန်တော်တို့ကဒါတွစ်ဆုံဆွေးနွေးရခြင်းဖြစ်တယ်ပုံနော
်အလူရှင်တွေအနေနဲ့အခုလိုအောက်ခြေမှာလှုပ်ဆောင်နေကြတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အခုလိုတွစ်ဆုံဆွေးနွေးတာမျိုးတိတ်မရှိတဲ့အတွက်ဒီဆွေးနွေးမှုကရက်ဖက်အဖွဲ့အစည်းတွေအတွက်အကျိုးပေါမှုဖြစ်ထိုးစေမယ်လို့မြန်မာ Development Network အဖွဲ့ကကုတူအားထွန်းကပြောပါတယ်
ဒီလိုမျိုးအလူရှင်အဖွဲ့အစည်းတစ်ခုဟာအရက်ဖက်အဖွဲ့အစည်းတွေနဲ့အောက်ခြေတီဆင်းပြီးစကားပြောရဲဆိုတာတော်တော်ရှားပါတယ်ဒါနံပါတ်1ပေါ့နော်တော်တော်ရှားတယ်အဲ့လိုစကားပြောလာတဲ့အခြေအနေအားဒါ CSO တွေအရက်ဖက်အဖွဲ့အစည်းတွေအတွက်အမတန်ကောင်းတဲ့အခွင့်အရေးတစ်ခုပဲပေါ့နော်ဒါဒုတိယအချက်ပေါ့
နောက်ပိုင်းမှာ EU အနေနဲ့ရက်ဖက်အဖွဲ့အစည်းတွေကိုဒိုင်းရိုက်ဆက်သွယ်တဲ့အခြေအနေမျိုးရောက်လာရင်ပိုကောင်းမယ်လို့ကိုတူအားထွန်းကပြောပါတယ်အရင်က EU ကချမှတ်ခဲ့တဲ့မူဝါဒတွေပေါ်ဝေဖန်မှုတွေရှိခဲ့တဲ့အတွက်အခုလိုတွေ့ဆုံတာဟာတိုးတက်ကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းမြန်မာနိုင်ငံ HIV နဲ့နေထိုင်သူများအသင်းဥက္ကဋ္ဌဦးတော်ဒါထွန်းကပြောပါတယ်။
ဆိုတော့အဓိကတော့ဒီနေ့ဖို့တွေ့ဆုံပွဲရတာဒါကျွန်တော်တို့ဒီ CSO အတွက်ကောဒီ EU အတွက်ကောဒါကောင်းပါတယ်။ဘာဖြစ်လို့လဲဆိုတော့တို့အရင်တော့ဆွဲခဲ့တဲ့ဟာပေါ်မှာဝေဖန်မှုတွေရှိတယ်။အဲ့ဒီဝေဖန်မှုတွေခံရတဲ့ဟာတော့ပေါ့နော်အားနည်းချက်တွေပေါ့နော်။အဲ့အားနည်းချက်တွေပေါ်မှာပြန်ပြီးတို့ကအသင်္ကန်းစာယူပြီးတော့အဲ့အားနည်းချက်ကိုအကောင်းဆုံးရှေ့ဆောက်မှာဘယ်လိုဆက်လုပ်မယ်ဆိုတဲ့ပေါ့နော်အတွေးမျိုးနဲ့ idea မျိုးနဲ့ပေါ့နော်ကျွန်တော်တို့လည်းအခုလိုမျိုးအရက်ဘက်ဘက်ချင်းနဲ့တွေ့ဆုံတာဖြစ်တဲ့အတွက်ပေါ့ဟိုပြီးခဲ့တဲ့ပုံမှာလည်းတင်ကြေးစာယူပြီးတော့ရှေ့ရှောက်မှာကျွန်တော်တို့ဒီ CSO တွေနဲ့ထဲထဲဝင်ဝင်ဘယ်လိုလုပ်လို့ရမလဲဘယ်လိုပေါ့နော်ဟိုအကောင့်တွေပေါ်ဆောင်ရွက်လို့ရမလဲဆိုတဲ့ဟာကိုတို့အနေနဲ့စဉ်းစားနိုင်မှာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်အကောင်းဆုံးလို့ပြောနေပါတယ်ဟုတ်
2014-2019အတွက်၃နှစ်စာမြန်မာနိုင်ငံဆိုင်ရာမူဝါဒတွေကို EU ကချမှတ်ရေးဆွဲတဲ့နေရာမှာလွယ်ချက်တွေရှိခဲ့တဲ့ပေါ်ဝေဖန်ပြောဆိုမှုတွေရှိခဲ့တာပါဒါကြောင့်လဲအဲ့ဒီအတွေ့အကြုံကနေသင်ခန်းစာယူပြီးလာမယ့် 2018-2021 ခုနှစ်အတွက် EU ရဲ့မူဝါဒတွေကိုမချမှတ်ခင်အခုလိုအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအကြံပြုတင်ပြချက်တွေကိုရယူနေတာဖြစ်ပါတယ်လာမယ့်၃နှစ်စာအတွက် EU ဘက်ကဘလို့ policy တွေချမှတ်မယ်၊ကူညီထောက်ပံ့မယ်၊ငွေကြေးပမာဏအတိုးအယော်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးတာဝန်ရှိသူတွေကထုတ်ပေါ်ပြောကြားဖို့ညှိစုခဲ့ပါတယ်ခင်ဗျာ။